Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဩဂုတ်လ25ရက်တောက်ကြနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာပါရှင်။ကျွန်မခင်မြွှေထွေးပါ။ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိထောင်နဲ့မောင်တော်ဒေသတွေမှာရှိတဲ့ရဲကင်းစခန်း30လောက်ကိုလက်နက်ကင်အကြမ်းဖက်သမားတွေကတချိန်တည်းတပြိုင်တည်းထဲမှာအလစ်ဝင်ရောက်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သားတအူးနဲ့ဒူလာဝကမှုတအူးသေဆုံးသွားပါတယ်။အာဖဂန်နစ္စတန်ဆိုင်ယာမူဝါဒတွေနဲ့ပတ်သက်လို့ရုရှားနဲ့အမေရိကန်အစိုးရအရာရှိတွေကြားမှာဒီကြာသပတေးနေ့တုန်းကအပြန်အလှန်ဆွတ်ဆွဲပြောဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်ပြစ်တင်နေကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြောပြပေးသွားပါမယ်ရှင်။
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်အကြံပေးကော်မရှင်အကြံပြုချက်ပေါ်စစ်တပ်ဘက်ကအမြင်သဘောထားနဲ့အတူ
ရောပေါ်လူထုတွေကလည်းမနေ့က12နာရီကျော်ကလေးကတညာလုံးမဟေရပါနဲ့ဒီနေ့ဒီအခုထိစိုးရဲကြောက်ကြနေသေးပါပဲခင်ဗျအဲတော့ကျွန်တော်တို့ကလည်းဆက်လက်ပြီးဒီညဘယ်လိုဖြတ်သန်းမလဲပြောပြရမလဲဆိုတာကိုစိုးရိမ်ပုံပယ်နေရပါတယ်ခင်ဗ
ျမောင်တော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးမောင်တော်ဒေသခံတူပြောပြသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့ဒူအိန္ဒိယမြန်မာနယ်စပ်တမူးမြို့မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမကင်ဖြူထွေးနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့ရုရှားနဲ့အမေရိကန်အစိုးရအရာရှိတွေကြားမှာကြာသပတေးနေ့တုန်းကအပြန်အလှန်ဆွတ်ဆွဲပြောဆိုပြီးတော့တစ်ဖက်နဲ့တစ်ဖက်ပြစ်တင်ခဲ့ကြပါတယ်။အမေရိကန်သမ္မတထရမ့်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာနှိပြူဟာတစ်ဟာအင်အားသုံးကင်တွယ်ဖို့အဓိကရွေတာဖြစ်တာကြောင့်စိတ်ပျက်ရတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်တဲ့အပေါ်မှာအမေရိကန်ထိတ်တန့်အရာရှိတဦးကပယ်ချပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်လို့ငြင်းရက်တဲ့နည်းနဲ့ဖြေရှင်းနိုင်အောင်အမေရိကန်ကအလေးထားဆောင်ရွက်နေတာဖြစ်ပြီးတော့ဒါကိုအမေရိကန်နဲ့မဟာမိတ်တွေကအခိုင်အမာစိတ်ပိုင်းဖြတ်လှုပ်ဆောင်နေတာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအမေရိကန်ထိတ်တန့်တာဝန်ရှိသူတဦးဖြစ်တဲ့ဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ကပြောပါတယ်။ရန်သူတွေဘက်ကလည်းသူတို့အနေနဲ့အကြမ်းဖက်တိုက်ခတ်ပြီးအနိုင်ယူလို့ရမှာမဟုတ်ဘူးဆိုတာကိုနားလည်ဖို့လိုတယ်လို့ဗိုလ်ချုပ်ကြီးကပြောပါတယ်။အခုချမှတ်လိုက်တဲ့မူဝါဒသစ်ဟာအရင်မူဝါဒတွေနဲ့မတူသလိုအာဖဂန်ပြည်သူတွေအတွက်လည်းစိတ်အားတက်စရာဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းသူကပြောပါတယ်။အချိန်ပေါ်မူတည်ပြီးတော့ချမှတ်တဲ့မူဝါဒဖြစ်ပြီးအနိမရီမန်ချက်ကတော့ငင်းညမ်းစွာပြန်လည်ရင်ကြားစေနိုင်ဖို့နဲ့ဒီဒေသရင်းကနေအာဖဂန်ပြည်သူတွေတမမဟုတ်အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်မှာအကြမ်းဖက်တိုက်ခတ်မှုတွေမလုံဆောင်နိုင်စေဖို့ဖြစ်တယ်လို့ဗိုလ်ချုပ်ကြီးနီကိုလ်ဆန်ကပြောပါရယ်ဒီသတင်းဖန်တွင်းမှာပဲသမ္မတထရမ့်ကသူအစောပိုင်းကတိပြုပြောဆိုထားတာကိုပြန်ပြောင်းပြီးတော့အာဖဂန်မှာအမေရိကန်တပ်အင်အားသက်4000တိုးချက်ချသွားမယ်လို့ကြေညာပါရယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ကနှစ်ပေါင်းအရှည်ကြာဆုံးစစ်ရေးဆင်နွှဲနေတာကိုအဆုံးသတ်မယ်လို့သမ္မတကအစောပိုင်းတုန်းကကတိပြုပြောထားတာပါအခုစစ်အင်အားတိုးချက်မယ်ဆိုတဲ့အပေါ်မှာလည်းအစီအစဉ်အသေးစိတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။စစ်တမ်းတင်နေတဲ့ယူကရိန်းနိုင်ငံကာကွယ်ရေးအတွက်တိုက်ပွဲသုံးကာကွယ်ရေးလက်နက်တွေရောင်းမလားဆိုတာသမ္မတထရမ့်အစိုးရကအလေးနက်ဆန်းစစ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကကြေညာရေးနေ့မှာပြောလိုက်ပါတယ်။အဲ့လိုလှုပ်ရင်ချင်းချောက်မှုတစ်ခုအဖြစ်ရုရှားကမြင်မလာနိုင်ဘူးလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးမက်ဒစ်ကကိုယ်တိုင်ရန်လိုကျူးကျော်သူမဟုတ်ရင်တိုက်ပွဲသုံးကာကွယ်ရေးလက်နက်တွေပေးတာကိုရန်လိုရဲ့လှုပ်ရက်လို့မြင်မှာမဟုတ်တဲ့အကြောင်းပြန်ဖြေပါတယ်။တိုက်ပွဲသုံးကာကွယ်ရေးလက်နက်တွေယူကရိန်းကိုရောင်းရင်မလို့အပ်ပဲရုရှားကိုရန်စတယ်လို့ဖြစ်သွားမယ်လို့အရင်အမေရိကန်အစိုးရကမြင်ခဲ့တာပါ။ဒါပေမဲ့အဲ့ဒီအရင်ကပယ်ချထားခဲ့တဲ့အစီအစဉ်ပေါ်သမ္မတထရမ့်အစိုးရအဖွဲ့တာဝန်ရှိသူတွေအခုပြန်စဉ်းစားနေကြတာလည်းဖြစ်ပါတယ်။ဝန်ကြီးမက်ဒစ်နဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုတို့ကြာသပတေးနေ့ကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလက်နက်ရောင်းချမဲ့အစီအစဉ်နဲ့ပတ်သက်တဲ့အချိန်စရာကိုမေးတဲ့အခါသမ္မတပိုရိုရှန်ကိုကတိုက်ရိုက်ပြန်မဖြေသွားခဲ့ပါဘူး။ဒါပေမဲ့လည်းမိမိတို့တပ်ဖွဲ့တွေနဲ့မိမိတို့နယ်မြေကိုတိုက်ခိုက်ဖို့ရုရှားကဆုံးဖြတ်ခဲ့မယ်ဆိုရင်တော့ကာကွယ်ရေးလက်နက်တွေကပုံပြီးထိထိရောက်ရောက်တုံ့ပြန်နိုင်မယ်လို့သမ္မတပိုရိုရှန်ကိုကပြောပါတယ်ခင်ဗျာ။
ဒီသတင်းပဲစောပိုင်းတုန်းကလိုင်ဘေးရီးယားရေနံတင်သင်္ဘောနဲ့အမေရိကန်ရေတပ်သင်္ဘော USS John S. McCain တို့တိုက်မိရာကနေတိုက်ဆုံးခဲ့တဲ့သူနောက်တစ်ဦးရဲ့အလောင်းကိုရှာတွေ့ခဲ့တဲ့အကြောင်းအမေရိကန်ရေတပ်ကပြောပါရယ်။အခုဒုတိယမြောက်ရှာတွေ့တဲ့အလောင်းဟာခနက်တစ်ကက်ပြည်နယ်ကအသက်26နှစ်အရွယ်ရေတပ်သား Dustin Lewis တို့ရုံးရဲ့အလောင်းဖြစ်တယ်လို့ဒီကနေ့ပဲရေတပ်ကကြေညာချက်ထုတ်ပြန်လိုက်တာပါ။နယူးဂျာစီပြည်နယ်ကအသက်22နှစ်အရွယ် Kenneth Aaron Smith ရဲ့အလောင်းကိုတော့ရင်းငုံသမားတွေကကြာသပတေးနေ့မှာရှာတွေ့ခဲ့ကြတာပါ။ဒီကိစ္စတနင်္လာနေ့တုန်းကဒီမလေးရှားနဲ့စင်ကာပူနိုင်ငံအနီးပင်လယ်ပြင်မှာလိုင်ဘေးရီးယားအလံလွှင့်ချူထားတဲ့ Elnick MC ရင်းနှီးတင်သင်္ဘောနဲ့အမေရိကန်ရေတပ်သင်္ဘောတိုက်မိခဲ့တာဖြစ်ပြီးတော့ရေတပ်သား၈ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။သင်္ဘောအတွင်းမှာရေဝင်ထားတဲ့နေရာတွေမှာ ညလုံးပေါက်ရှာဖွေတာတွေဆက်ပြီးတော့လုပ်သွားဖို့အတွက်ရင်ငုတ်သမားတွေနဲ့လူအပ်တဲ့ပစ္စည်းကိရိယာတွေကိုထပ်မံဆေးလွတ်ထားတယ်လို့အမေရိကန်ရစ်တပ်ကပြောပါတယ်။အထဲမှာရှိနေနိုင်တဲ့အလောင်းတွေကိုတည်ထုတ်နိုင်ဖို့အဓိကလှုပ်ဆောင်နေပြီးကြာသပတေးနေ့မှာရှာဖွေကယ်ဆယ်ရေးခဏရပ်နားခဲ့ပါတယ်။မနေ့အာယုံတက်ချိန်မှာဖြစ်ခဲ့တဲ့ဒီသင်းမောတိုက်မှုဟာဒီနေ့အတွင်းအမေရိကန်ရစ်တပ်သင်းမောတွေမတော်တဆဖြစ်တာစတုဒ္ဒအချိန်မြောက်ဖြစ်ပြီးတော့ဒီလိုအခြေအနေတွေကြောင့်ပဲလုပ်ငန်းတွေကိုပြန်လည်သုံးသပ်ဖို့ဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့ပုတ်ထုနေ့ကပဲအမတ်ခွနစ်ရေတက်တက်မှုဒုတိယရေတက်ဗိုလ်ချုပ်ကြီးဂျိုးဆက်အော်ကွိုင်းကိုသူ့ရဲ့ဒီကိုကဲအုပ်ချုပ်နိုင်မှုအပေါ်မှာယုံကြည်မှုမရှိတော့ဘူးဆိုပြီးတော့ယာရုကနေဖယ်ရှားခဲ့ပါရဲ့ရှင
်။အမေရိကန်ပြည်ထောင်စုကနေသူတို့ရဲ့နေရရင်းကိုပြန်ပို့လိုက်တဲ့သူတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးတာတွေရပ်တန့်သွားဖို့အတွက်အမေရိကန်ပြည်ထောင်စုကစီစဉ်နေပါတယ်။အဲ့ဒီနိုင်ငံ၄နိုင်ငံကတော့ Eritrea, Guinea, Sierra Leone နဲ့ Cambodia နိုင်ငံတွေဖြစ်ပါတယ်။အမေရိကန်ရဲ့အရင်ဆိုးရလက်ထက်ဒီမှာတော့နေရရင်းကိုပြန်ပို့တာတွေကိုတိုးမြင့်လှုပ်ဆောင်တဲ့အနေနဲ့ပြည်ဝင်ခွင့်ဗီဇာပေးတာတွေကိုနှစ်ကြိမ်တိုင်းရပ်ဆိုင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်လာရောက်နေထိုင်တယ်လို့ယူဆရတဲ့သူတွေကိုသူတို့ရဲ့နေရရင်းကိုပြန်ပို့တဲ့နေရာမှာအဲ့ဒီ၄နိုင်ငံကလက်ခံဖို့ညှင်းဆိုတာဒါမှမဟုတ်အဲ့ဒီလူတွေကိုပြန်လက်ခံဖို့အတွက်ချိန်ဆွဲနေတယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနကနိုင်ငံသားရေးဝန်ကြီးဌာနကိုပြီးခဲ့တဲ့သတင်းပတ်မှာအကြောင်းကြားခဲ့ပါတယ်။ဒီလိုလှုပ်ဆောင်တာဟာအမေရိကန်လူမှုကြီးကြပ်ရေးနဲ့နိုင်ငံသားဖြစ်မှုအဥပဒေပုံမှန် 143D ကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။နေရရင်းကိုပြန်ပို့တာကိုလိုလိုလားလားလက်မခံဘဲငင်းဆန်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းတနိုင်ငံအပါအဝင်ဖြစ်ပါတယ်။ဒီအမိန့်ကိုဘယ်လိုကောင်းထဲပေါ်ဆောင်ရမလဲဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအခုခါမှာပြန်လည်သုံးသပ်နေပါတယ်။အတိတ်ကာလတုန်းကတော့တန်တမန်ဒီနဲ့ဆိုရတောင်းရှိသူတွေကိုပဲပြစ်မှတ်ထားပြီးတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေလုပ်လို့ရှိတာဖြစ်ပါတယ်။အခုလိုပိတ်ပင်လိုက်တဲ့အတွက်လူကြီးဘယ်လောက်ထိဒီအကျိုးဆက်တွေခံရမယ်ဆိုတာတော့မသိရှိရသေးပါဘူးခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American တန်ကနေတောက်ကြနေညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်နဲ့မောင်တောမှာရှိတဲ့ရဲကင်းစခန်း30လောက်ကိုလက်နက်ကန်ကျန်းဖတ်သမားတွေကတစ်ချိန်နဲ့တစ်ပြိုင်နက်တည်းမှာအလစ်ဝင်ရောက်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုလဝကမှူး2ဦးသေဆုံးသွားပါတယ်။အကျန်းဖတ်သမား59ယောက်သေဆုံးပြီးတယောက်ဖမ်းဆီးနိုင်ခဲ့တယ်လို့လည်းနိုင်ငံတော်အတိုင်းအမကန်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီနေ့တောက်ကြနေမနက်စောစောအချိန်မှာတိုက်ခိုက်ခံရတာဖြစ်ပြီးတော့အကျန်းဖတ်သမား150လောက်ကတနက်တွေအိမ်လုံဘုံတွေကိုသုံးပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။American Rohingya Salvation Army Rohingya ကတင်ချင်းတက်မတော်လို့နာမည်ပေးထားတဲ့လက်နက်ကိုင်အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောထားပြီးတော့နောက်ထပ်တိုက်ခိုက်မှုတွေလှုပ်သွားမယ်လို့လည်းသတိပေးထားတဲ့အကြောင်းကိုတော့ Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစဉ်ကန်စာတုတ်ရဲဝင်ထုတ်ပြန်လိုက်ပြီးတဲ့နောက်တနေ့မှာပဲအခုဖြစ်ရကြုံရတာပါ။ဒီကနေ့အကြံဖတ်တိုက်ခိုက်မှုတွေပတ်သက်လို့ကုလသမဂ္ဂကအပြင်းထန်ဆုံးရှုံချတဲ့အကြောင်းကုလသမဂ္ဂမြန်မာဌာနရုံးကလည်းကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းနဲ့ကုလသမဂ္ဂအနေနဲ့မြန်မာအစိုးရနဲ့အတူလက်တွဲပြီးတော့ကူညီဆောင်ရွက်သွားမယ့်အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေတိတိတတ်တာတိုးလာနေတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အခြေအနေဟာဒေသတွင်းပြဿနာတစ်ခုဖြစ်လာနေပြီးတော့ဒီကိစ္စကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအစိုးရတွေကပါကန့်တွဲဖြေရှင်းကြရလိမ့်မယ်လို့လည်း APHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနေ့လုံခြုံရေးကင်းစခန်းတွေတိုက်ခိုက်ခင်ရတဲ့အပေါ်ရန်ကုန်အမေရိကန်တန်ယုံကလည်းပြစ်တင်ရှုံချထားပါရဲ့ရှင်
။ထိုင်းတရားရုံးချုပ်ကထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ရှင်နဝတ်ကိုဖမ်းဝရန်ထုတ်လိုက်တယ်လို့တောက်ချာနေကပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်ယင်းလက်ခါသူ့ဘော်ပေါ်ရုံမှုနဲ့တရားစွဲထားတဲ့အမှုကိုအမှုအမိန့်ချမှာကိုတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်အခုလိုဖမ်းဝရန်ထုတ်လိုက်တာဖြစ်ပါတယ်။သူမရဲ့ရှင်းနေကတော့ဝန်ကြီးချုပ်ဟောင်ယင်းလက်ခါအလွန်ကိုနာမကျန်းဖြစ်နေတယ်လို့ပြောပါတယ်။ဒါပေမဲ့တရားရုံးချုပ်ရဲ့ကျုပ်ရဲ့ညင်ညာချက်မှာတော့ပုံရှောင်နေတယ်ဒါမှမဟုတ်ထွက်ပြေးနေတယ်လို့ထင်ကြောင်းပြောထားပြီးတော့လာမယ့် September 28ရက်နေ့မှာအမိန့်ချဖို့ယုံကြည်ပေးလိုက်ပါတယ်။စံစဘာစိုက်ပြုတ်ဖို့အတွက်အမတော်ကြီးတွေထုတ်ချီတာနဲ့ဆက်ဆက်ပြီးတော့ဝန်ကြီးချုပ်ဟောင်ရင်းလိုက်အပေါ်ဆွဲဆူထားတဲ့စွဲချက်တွေကိုအပြစ်မရှိဘူးလို့တော့သူမကထွက်ဆိုထားပါတယ်။အဲ့လိုအမတော်ကြီးတွေထုတ်ချီလိုက်တဲ့အတွက်ထိုင်းနိုင်ငံအနေနဲ့ဒေါ်လာဘီလီယံပေါင်းများစွာကုန်ကျခဲ့တာဖြစ်ပါတယ်။2014ခုနှစ်မှာစစ်တပ်အာဏာသိမ်းမှုအတွင်းဝန်ကြီးချုပ်ဟောင်ရင်းလက်ကိုယာရုကနေဖယ်ရှားပြီးအာဏာရလာတဲ့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့ဝန်ကြီးချုပ်ဟောင်ရင်းလက်ဘယ်နေရာရောက်နေလဲဆိုတာသူမသိကြအောင်ဒါပေမဲ့သူ့အစိုးရအဖွဲ့အနေနဲ့ရှာဖွေသွားမယ်လို့ပြောလိုက်ပါတယ် တကယ်လို့တရားရုံးချုပ်ကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ရင်းလက်အနေနဲ့ထောင်ဒဏ်10နှစ်လောက်အထိကြခံရဖို့ရှိပါတယ်အဲ့လိုဆိုရင်တော့ဒီမအနေနဲ့အယူခံဝင်ခွင့်ရရှိမှာလည်းဖြစ်ပါတယ်ခင်ဗျာ
Samsung ကုမ္ပဏီအကြီးကဲဘီလီယံနာတတိအီဂျေယန်ကိုသမရဟောင်းပတ်ကွန်ဟီအာနာဆွန်ခဲ့ရတဲ့လက်စားမှုအရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့လက်ပေးလက်ယူမှုနဲ့ထောင်နဲ့၅နှစ်တန်ကိုရီးယားတရားရုံးကချမှတ်လိုက်ပါတယ်။သူကအလွဲသုံးစားမှုနိုင်ငံရဲ့ခြားမှာပိုင်ဆိုင်မှုတွေကိုဖွက်ထားမှုလိမ်လည်မှုနဲ့ရာဇဝတ်ပြစ်မှုတွေမှာကြံရပါခဲ့တာကိုဖုံးကွယ်ထားမှုတွေနဲ့အပြစ်ရှိတဲ့အကြောင်းဒီကနေ့ဆိုးအလဲပိုင်းခရိုင်တရားရုံးကဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဤကတော့သူအမလုပ်ခဲ့တာမရှိဘူးလို့ပြောပါတယ်။ဤအနေနဲ့အောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့သူရဲ့ရှင်းလင်းတရားဖြစ်တဲ့စုံဝူးချုံကပြောဆိုထားပြီးတော့အခုချမှတ်လိုက်တဲ့အမိန့်ဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောပါရယ်။သူ့ရဲ့အမှုထဲမှာအပြစ်မရှိဘူးဆိုတာကိုအထက်တရားရုံးကအတည်ပြုဆုံးဖြတ်ပေးလိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းလဲရှင်းနေကပြောပါရယ်။အသက်49နှစ်အရွယ်ဤဟာတမရဟောင်းပတ်ကွန်ဟေးနဲ့ယင်းရဲ့မိတ်ဆွေတူဖြစ်တဲ့ချွိုင်စွန်စီပိုင်အဖွဲ့အစည်းလေးခုကိုဒေါ်လာ38တန်းလက်ပေးခဲ့တဲ့ပြီးတော့ဒီအပြန်အလှန်အားဖြင့် Samsung ရဲ့စီးပွားရေးလုပ်ငန်းကြီးတွေပူးပေါင်းဖို့ကိစ္စကိုအစိုးရရဲ့ထောက်ခံမှုရအောင်လုပ်ခဲ့တယ်လို့တရားရုံးကပြောပါရယ်ဒီလိုလက်ပေးလက်ယူလုပ်ခဲ့တဲ့ငွေတွေထဲမှာချွာရဲ့သမီးဖြစ်သူပိုင်တဲ့မြင်းစည်းတင်တဲ့လုပ်ငန်းအတွက်လည်းဒေါ်လာ 6.4 တန်းလက်ငွေပေးခဲ့တာလည်းပါတယ်လို့တရားရုံးကပြောပါရယ်ဒီချိန်ထဲမှာပဲတမရဟောင်းပတ်ကွန်ဟေးနဲ့သူ့ရဲ့မိတ်ဆွေချွိုင်တို့နဲ့ပတ်သက်တဲ့အမှုတွေကိုလည်းစစ်ဆေးနေဆဲဖြစ်ပါရယ်ရှင်
အမေရိကန်တောင်ဘက်ကမ်းခြေကိုဟာရီကိန်းမုန်တိုင်းဟာဗီတောက်ချာနေညနဲ့စနေနေ့မနက်စောပိုင်းတွေမှာစတင်တိုက်ခတ်လာပြီဖြစ်ပါတယ်။အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့ကင်မရာတွေအရကြီးမားတဲ့ဟာဗီမုန်တိုင်းဟာမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်ပြီးတော့တက်ဆက်ပြည်နယ်ကမ်းခြေဘက်ကိုဦးတည်နေတာတွေ့ရသလိုပိုအားကောင်းလာတာကိုလည်းတွေ့ရပါတယ်။ပြည်သူတွေဘေးကင်းရာကိုရွှေ့ပြောင်းဖို့အစိုးရတာဝန်ရှိသူတွေကတော့တတိပေးထားပါတယ်။ခွေးတွေကြောင်တွေလည်းဘေးကင်းစေဖို့ကယ်ဆယ်ရေးလုပ်သားတွေကကူညီဆောင်ရွက်ပေးနေပါတယ်။Hurricane Harvey ကြောင့်နောက်3ရက်အတွင်းမှာ Texas ကမ်းခြေတဝန်းဒေသမှာမိုးရေချိန် 39 လက်မနီးပါးလောက်ရွာသွန်းမယ်လို့ခန့်မှန်းရပါတယ်။ Texas ပြည်နယ်မှာလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့ပြင်ဆင်နေတယ်လို့အင်မီရော်ကပြောပါတယ်ခင်ဗျာ
။ Brazil နိုင်ငံမှာဒီသတင်းပတ်တစ်ပတ်ထဲမှာကိုပဲ14နှစ်ချိန်မှောက်ခဲ့ပြီးသေဆုံးသူ39ယောက်ထက်မနည်းရှိခဲ့တယ်လို့ဒီဖြစ်ရပ်တွေကြောင့် Brazil ပြည်သူတွေဝမ်းနဲ့ချီးကျွမ်းနေကြပါတယ်။မနေ့ကဂျာတာဘင်းတွေကခီးတယ်တရာလိုက်ပါလာတဲ့ဆက်လီဟာ Salvador မြို့ကံယူတဲ့အနီးAll Saints ပင်လေအော်ထဲမှာမုန်တိုင်းမိပြီးမှောက်ခဲ့တာမှာလူ၁၈ယောက်သေဆုံးခဲ့တာဖြစ်ပါရဲ့ရှင်။နောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဘူးသီးတောင်နဲ့ရသစ်တောင်မြို့နယ်အတွင်းကလုံုံကြီးရဲကင်းရဲစခန်းနဲ့တပ်ရင်းဌာနချုပ်စားတဲ့စခန်းနေရာစုစုပေါင်း30လောက်ကိုအကြမ်းဖက်သမားတွေကဒပြိုင်နက်ထဲလိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အနီနာကျေးရွာကဒေသခံတိုင်းရင်းသားတွေမောင်တော်နဲ့ဘူးသီးတောင်မြို့တွေကိုတင်းရှောင်လာကြသလိုမြို့ပေါ်နေပြည်သူတွေဟာလည်းလုံုံကြီးအတွက်စိုးရိမ်နေကြပါတယ်။အထူးသဖြင့်ညအချိန်မှာထပ်မံတိုက်ခိုက်လာမှာကိုပူပန်နေတာလည်းဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်မင်းမြန်ထားVOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ဩဂုတ်လ25ရက်နေ့မနေ့တနာရီလောက်ကစတင်ပြီးအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုလဝကမှူး2ဦးကြာဆုံးပြီးလက်နက်ငယ်6လက်ဆုံးရှုံးခဲ့တယ်လို့အကြမ်းဖက်သမားတေဆုံး59ယောက်နဲ့ဖမ်းဆီး1ယောက်ရှိကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါရ။ဒီတကြိမ်တိုက်ခိုက်တာဟာပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတိုက်ခိုက်တာတဲ့ပုံမပြင်းထန်ခဲ့ပြီးမောင်တော်မျိုးအနီးကျေးရွာတွေကဒေသခံတိုင်းရင်းသားတွေဟာမောင်တော်မျိုးပေါ်ကိုတင်းရှောင်လာကြကြောင်းနဲ့အထိတ်တလန့်ရှိနေကြောင်းမောင်တော်မျိုးကတူကပြောပါတယ်
ကျွန်တော်တို့မောင်တော်မျိုးပေါ်ရက်ွက်ဝိမလရဲ့စံပြကြော်ရဲ့မျိုးဦးရော်ရဲ့ပြီးတော့အောင်မလရော်ရဲ့ပုံမူးရော်ရဲ့ပြီးတော့ရက်ွက်ဟာလေးရဲ့တိုက်တဲ့မြောင်မင်းလိုက်ရဲ့အဲ့ဒီရော်တွေကလူတွေကဟို2016ကစက်ပဲလို့ကြီးလာတဲ့အခါအခုညီပေးတဲ့မောင်တော်မျိုးဒါသနာဗိမာန်ကိုရောက်နေပါလေခင်ဗျာကျွန်တော်တို့မောင်တော်မျိုးပေါ်မှာဆိုရင်6မိုင်ရက်ွက်မှာ600နဲ့900ကြားရယ်ဒါသနာဗိမာန်မှာဆိုရင်900နဲ့900ကျော်ကျော်လောက်ပေါ့အဲ့လိုမျိုးရှိနေပါလေခင်ဗျာမျိုးပေါ်လူထုတွေကလည်းမနေ့က12နာရီကျော်ကလေးကတ냐လုံးမဟေရပဲနဲ့ဒီနေ့ဒီအခုထိစိုးရဲကြောက်ကြနေသေးပါပဲခင်ဗျာပြီးတော့ကျွန်တော်တို့ကလည်းဆက်လက်ပြီးဒီညဘယ်လိုဖြတ်သန်းမလဲဖြတ်သန်းမလဲဆိုတာကိုစိုးရိမ်ပုံပယ်နေရပါလေခင်ဗျာ
လက်ရှိမောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုလည်းအခုလိုဆက်ပြောပါတဲ့
လုံချောရဲ့ချင်းတွေကမိရကျွန်တော်တို့အမောင်တော်မြောက်ပိုင်းရဲ့တောင်ပိုင်းရဲ့နေကြတော့ပထမ်းတွေကိုတပြိုင်တည်းတူတော့တိုက်ခတ်ပါလေခင်ဗျာနိုင်ငံတော်လုံချောရဲ့တပ်ဖွဲ့ဝင်တွေနေနေလေအထက်ကြီးတဲ့နေနေများရှိတော့ပါလေခင်ဗျာစာဆုံးတော်တာလည်းရှိပါလေဒီနေ့မနေ့ဆက်လိုက်တောင်ပိုင်းကြီးလာမှာပေါ့မောင်တော်မြောက်အခါကအုပ်ချိုးရီမှုပြီးတဲ့ကားကိုလေ လက်လုံးပုံနဲ့ဟိုဖြစ်တာသုံးပါဖြစ်တာကိုလည်းခံရပါတယ်ခင်ဗျာအဲ့လိုမြို့ပေါ်မှာတော့မှကျွန်တော်လို့နေဆိုရင်ဒီဘက်မှာတော့ပြောကြရမရှိဘူးပေါ့အဲ့ဒါကျွန်တော်တို့ကလုံကျွေးတွေကိုကျွန်တော်မြို့ပေါ်လုံကျွေးရောကျွေးရော်တွေလုံကျွေးတွေရောခြေထောက်ကျွေးဆွေးရကနေပြီးတော့အများဆုံးပေါ့သတ်မတော်သားတွေကိုလုံကျွေးတောင်းဝန်ယူပြီးပို့ပြောချင်ပါတယ်ခင်ဗျာ
မောင်တော်မျိုးမှာရှိတဲ့ပြည်သူတွေဟာလုံခြုံရေးစိတ်မချရပေမဲ့တခြားအရက်ကိုတင်းရှောင်ဖို့လေအခက်ခဲရှိနေကြောင်းမောင်တော်မျိုးကဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကဝန်ထမ်းပြည်နယ်လို့ဇာနေရတာမိကလူကိုပို့ရမှာကျွန်တော်လမ်းကြောင်းတော်မှာမရသေးလို့မတော်ရတာလမ်းကြောင်းကျော်လို့မရသေးဘူးလေအခုလမ်းမှာမြို့သူကြီးလမ်းမှာမိုင်းထောင်ထားတယ်ဆိုပြီးတော့သတင်းရတယ်အခုကားလေးမတော်ရဘူးဘူးရောင်ကိုတော်တဲ့လမ်းမှာဒါနဲ့ကျွန်တော်တို့ကလမ်းတော်မှာပိတ်ထားတယ်မန်ချင်းဒီမှာတော့အမ
မောင်တော်မျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကလည်းလမ်းပန်းဆက်သွယ်ရေးအခြေအနေကိုအခုလိုပြောပါတယ်
။လက်တွေကပိတ်ထားတယ်ဒါလက်တွေကမပိတ်လို့လည်းမရဘူးလေ။ဘာဖြစ်လို့လဲဆိုတော့မိုင်းတောင်သားလေးတွေရှိရတယ်ဒီကောင်တွေကတဲ့အရံကိုလက်တွေကဒီပြည်သူတွေခြေထဲမှာဆိုတော့ပိတ်ထားတာရှိရဲ။ဆိုတော့ဒီကပြည်သူတွေကကြောင်ပိတ်ပြီးနေတာဟုတ်
ဒီကနေ့မှာတော့မောင်တော်မြို့မှာညမထွက်ရအမိန့်ကိုအရင်ည9နာရီကနေမနက်9နာရီအစညနေ6နာရီကနေမနက်6နာရီအထိတိုးမြင့်လိုက်ပါတယ်ဘူဒီရောင်မြို့နယ်ဘက်ကအခြေအနေကိုတော့ဘူဒီရောင်မြို့နယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်လုံခြုံရေးလမ်းလမ်းမြေကြီးရရှိတယ်ပြည်နယ်များကလူတွေရောကြောက်ချင်နေတဲ့အခြေအနေရှိပါတယ်အဲလောလောဆယ်တော့ကျွန်တော်တို့ဘူဒီရောင်ကိုရောက်တာကတော့ဗိတ်တော်ရဲ့တင်းကျောင်းရဲ့တပေါင်းချောင်းရဲ့အိဒီရောကလောလောဆယ်ရောက်နေတယ်အလုံးကြီးကလောလောဆယ်မှာကျွန်တော်တို့တရားကြောတောင်းဆိုလို့ရှိနေတယ်။အဒီဒီတော့မျိုးလူတွေကတော့အတင်းနေကြီးကကျွန်တော်တို့ကပြီးတော့ကျွန်တော်တင်းနေနေပါတယ်ခင်ဗျာ။ကျွန်တော်တို့မြေဝင်လာရင်ကကျွန်တော်တို့ဒီအခြေအနေကပုံစံလာနေတဲ့အခြေအနေကိုရှင်းနိုင်နေတယ်။ကျွန်တော်တို့ဒီတက်ဆိုင်တွေအလုံးကြီးစုနေရတဲ့အခြေအနေရှိပါတယ
်။ဒီကနေ့မွန်လွဲပိုင်းတနအီမှာရသေးတော်မျိုးနဲ့ချင်းကာလီဘင်္ဂလီရွာမှာနေထိုင်သူတွေဟာသူတို့နေအိမ်တွေကိုမီးရှို့ပြီးမြင်နာဘင်္ဂလီကြီးရွာနဲ့မေယူတောင်ကျောဘက်ကိုထွက်ခွာသွားကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာအကြမ်းဖက်သမားတွေဟာနေကြားဆောင်တပ်ရင်းကစစ်ကူသွားတဲ့ကားသုံးစင်းကိုမောင်တော်မောင်နှမရွာဗလီရှိမှာနေ့လယ်2နာရီခွဲကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်ညနေ4နာရီလောက်အထိပြစ်ခတ်တာတွေရှိနေကြောင်းလည်းဖော်ပြထားပါတယ်။လက်ရှိအကြမ်းဖက်တိုက်ခိုက်တာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာထုတ်ပြန်တာနဲ့လာမယ့်စက်တင်ဘာလမှာကုလသမဂ္ဂအထွေထွေညီလာခံကျင်းပမှာကိုအချိန်ကိုက်ပြီးဖန်တီးဖော်ဆောင်တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသုံးသပ်ထားပါတယ်။2016ခုနှစ်အောက်တိုဘာလ9ရက်နေ့ကလည်းမောင်တော်မြို့နယ်ကနေကြားဆောင်ရေကင်းစခန်းနဲ့ဌာနချုပ်ကိုအကြံဖက်သမားတွေကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ဘူးပါတဲ့။အဲ့ဒီတိုက်ခိုက်မှုမှာရဲတပ်ဖွဲ့ဝင်9ဦးကြာဆုံးပြီးလက်နက်မျိုးစုံ48လက်ဆုံးရှုံးခဲ့တယ်လို့အကြမ်းဖက်သမားတေဆုံး8ယောက်နဲ့ဖမ်းဆီး2ယောက်ရှိခဲ့ပါတယ်
။ကိုမိုးစော်တရင်ပြပို့ခဲ့တာဖြစ်ပါတယ်။တစ်ဆက်ထက်မှာပဲရခိုင်အကြံပေးကော်မရှင်အကြံပြုချက်ပေါ်စစ်တပ်ဘက်ကအမြင်သဘောထားနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုလည်းတင်ပြပေးပါမယ်။ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေဟာလက်တွေ့ကြပြီးရရှိအကျိုးဖြစ်ထွန်းစင်မှာဖြစ်တယ်လို့မြန်မာအစိုးရကကြိုဆိုလိုက်ချိန်မှာပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ကော်မရှင်ရဲ့အစီရင်ခံစာမှာအချက်လက်တချို့လွှဲမှားနေပြီးလိုအပ်ချက်များရှိနေကြောင်းပြောကြားခဲ့ပါတယ်။မနေ့ကြားတာပတင်းတွေကအများပြည်သူသိအောင်ထုတ်ပြန်ခဲ့တဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအပေါ်နိုင်ငံတကာအမြင်တချို့နဲ့တုံ့ပြန်ချက်တွေကိုမှတ်အင်ကျင်းနိုင်ကဆက်ပြီးတင်ပြမှာပါရှင်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ညနေပိုင်းကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲမလုပ်ခင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့တာပါအစီရင်ခံစာပါအချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကိုဖီအာနန်တို့အပြန်အလှန်ဆွေးနွေးခဲ့ရမှာအချက်အလက်တချို့လွဲမှားနေတယ်လို့မျှတမှုရှိရင်လိုအပ်နေတာကြောင့်အစီရင်ခံစာကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ဗိုလ်ချုပ်မှူးကြီးဘက်ကတုံ့ပြန်ပြောဆိုခဲ့ကြောင်းတက်မတော်ပိုင်းမြဝတီရုပ်မြင်သံကြားသတင်းဌာနကအခုလိုပြောသွားပါတယ
်တက်မတော်အနေနဲ့ရခိုင်ဒေသရေးကိစ္စကိုစဉ်ဆက်မပြတ်စဉ်းစားသုံးသပ်လှုပ်ဆောင်နေခြင်းဖြစ်လို့မိမိတို့ဆွေးနွေးခဲ့တဲ့အချက်အလက်မှားယွင်းမှုမျှတရန်လိုအပ်မှုများကိုသုံးသပ်ပြင်ဆင်ရန်အကြံပြုကြောင်းဖြင့်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဦးဆောင်တဲ့ဖွဲ့ကိုတမတော်ကာကွယ်ရေးစီချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကဒီကနေ့မနက်ပိုင်းမှာနေပြည်တော်ရှိဘင်းတောင်ရိပ်သာဧကမ်းမဆောင်မှာလက်ခံတွေ့ဆုံရမှာထည့်သွင်းပြောကြားပါရင
်ဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ရဲ့ဆွေးနွေးအကြံပြုချက်တွေကိုပြန်လည်လေ့လာသုံးသပ်ပြီးလိုအပ်ရင်မ မာရွင်းနေဆိုတဲ့အချက်လက်တချို့ကိုပြင်ဆင်ထုတ်ပြန်ပေးမယ်လို့လဲကိုဖီအာနန်ဘက်ကတုံ့ပြန်ပြောဆိုခဲ့တယ်လို့တက်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အဓိကပြန်ပြီးဆွေးနွေးခဲ့တဲ့အရေးကြီးတဲ့အချက်တွေထဲမှာ1982ခုနှစ်နိုင်ငံသားဥပဒေဟာရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားဖြစ်ခွင့်ကိုတားဆီးပိတ်ပင်တယ်လို့ဖြစ်နေကြောင်းနဲ့နိုင်ငံတကာစံနှုန်းနဲ့မညီကြောင်းအစိုးရခန်းစာထောက်ပြထားတာနဲ့ပတ်သက်လို့လက်ရှိတည်ဆဲဥပဒေဖြစ်နေတဲ့အတွက်ဒီဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးကဆိုပါတယ်ဒါအပြင်စစ်တပ်လုံခြုံရေးအဖွဲ့တွေကိုရခိုင်ပြည်နယ်မှာလိုအပ်တာထက်ပိုပြီးအမြောက်အများချထားကြောင်းအစိုးရခန်းစာမှာပါတဲ့အချက်ကိုတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေတဲ့ဘူးတီတောင်မောင်းတော်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်တာမန်ရဲတပ်ဖွဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့ထိန်းချုပ်လှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လုံခြုံရေးတပ်အများပြားချထားခြင်းဖြစ်ကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကန့်သက်ထားကြောင်းအစိုးရခန်းစာမှာပါတဲ့အချက်နဲ့ပတ်သက်လို့တော့သတင်းအဖွဲ့များကိုတွာလာခွင့်ပေးထားကြောင်းအထူးသဖြင့်တက်မတော်အနေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှုကြီးကပြောကြားခဲ့ပါတယ်။ဒါအပြင်ရခိုင်အကြံပေးကော်မရှင်ရဲ့အစိုးရခန်းစာကိုဒေသခံတိုင်းရင်းသားတွေလက်ခံဖို့လိုအပ်ကြောင်းလည်းကိုဖီအာနန်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်မှုကြီးမီအောင်လှိုင်ကပြောပါတယ်ဒီတော့တွေ့မှာပဲကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစိုးရခန်းစာပါအချက်တွေဟာလက်တွေ့ကြပြီးပြည့်စုံမှုရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
We welcome the release of the comprehensive report of the Advisory Commission on Rakhine State.
ပြည်စုံကျေပြန့်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အစိုးရခန်းစာကိုကုလသမဂ္ဂကကြိုးစားပါတယ်အသိမှတ်ပြုကပ်ပြားနဲ့နိုင်ငံသားခံယူခွင့်ကိုအလေးပေးဖော်ပြထားသလိုအထူးသဖြင့်လူတိုင်းလူလက်စွာသွားလာခွင့်ရှိဖို့လည်းတိုက်တွန်းထားတာတွေ့ရပါတယ်။နောက်ပြီးတော့အကြမ်းဖက်ဖြစ်ပွားမှုရဲ့အခြေခံစစ်မြစ်အကြောင်းရင်းကိုဖြည့်ရှင်းပေးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပဋိပက္ခကိုရှော့ချဖြစ်ဖို့စတဲ့လိုအပ်ချက်တွေကိုဒီအစည်းအခမ်းအစားထဲမှာထောက်ပြထားပါတယ်။
ဒါအပြင်အစိုးရခန်းစာရဲ့အကြံပြုချက်တွေကိုလက်တွေ့အကောင့်ထဲပေါ်ဖို့ကုလသမဂ္ဂဘက်ကမျှော်လင့်ထားတယ်လို့ဆိုပါရတယ်။တချိန်တည်းမှာပဲအခုလိုရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်မှုဟာအရေးပါတယ်ဆိုတာကိုကုလသမဂ္ဂကအတိအမှတ်ပြုကြောင်းစတီဖင်ဒူဂျရစ်ကထပ်မံပြောဆိုခဲ့ပါရတယ်။ဒါအပြင်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းအလုံးတိုးတက်ကောင်းမွန်မှုအတွက်အစိုးရခန်းစာအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲဖော်ရမှာကုလသမဂ္ဂအနေနဲ့အကူအညီပေးဖို့အဆင်သင့်ဖြစ်နေကြောင်းစတီဖင်ဒီဂျရစ်ကပြောသွားပါရရှင်
။မိုင်းအင်ဂျင်9တင်ပြပေးခဲ့တာဖြစ်ပါတယ် VOA မြန်မာဘိုင်းတောက်ကြနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။အခုတော့တမူးမြို့မှာဘုံပေါက်တဲ့အကြောင်းကိုတင်ပြပေးပါမယ်။အိန္ဒိယမြန်မာနယ်စပ်တမူးမြို့ကကတဲ့လူမျိုးတွေနေထိုင်ရာအနီးနေအိမ်တလုံးရှိမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တာကြောင့်နေဆက်မှာနေသူတွေအကြားစိုးရိမ်မှုတွေဖြစ်နေပါတယ်။ဒီအကြောင်းပြည်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာဩဂုတ်လ24ရက်နေ့ည9နာရီကျော်အချိန်မှာတော့နေအိမ်တလုံးရှိမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းတမူးမြို့ကတူကပြောပြပါရတယ်
။ဒီအိမ်ကကတဲ့အိမ်ပေါ့လူမျိုးဟိုအဖက်နိုင်ငံသူ့ကိုခိုးအောင်တဲ့ကတဲ့တွေရဲ့အိမ်အဲ့ဒီဗမာအိမ်မှာပေါက်တာအိမ်ရှင်နာမယားဥကြော်ရင်နဲ့သူတို့အိမ်ရှိလေကားရင်မှာဘုံတလုံးပေါက်တယ်ခြံဝင်းရှိမှာဘုံတလုံးပေါက်တယ်9နာရီ15မှာကိုရီးယားခဏကိုတမူးမြို့ကဘုံပေါက်တယ်ဟာညီမထင်တာတော့သူကလေလက်ပစ်ဘုံထင်တယ်လက်ပစ်ဘုံဖြစ်နေမှာခါတိုင်းလည်းအဲ့လိုလက်ပစ်ဘုံနေနေပဲသူတို့ခွဲတယ်အများအားလုံးလို့ကွဲနေတယ်လို့ပဲခါတလီတလာတဲ့နဲ့ကို၄-၅ခါလောက်ကွဲတယ်ဒီလာတဲ့မှာနှစ်ခါကွဲပြီ
အိန္ဒိယနယ်စပ်တမူးမြို့မှာတော့နှစ်နိုင်ငံလုံးကကတဲ့လူမျိုးများနေထိုင်နေကြတာဖြစ်ပြီးအိန္ဒိယဘက်ကနေလာရောက်နေထိုင်နေတဲ့ကတဲ့လူမျိုးများလည်းရှိကြပါတယ်။တခါတရံမှာတော့စီးပွားရေးအရကောပုံကိုရေးအရပါကျင့်တ်မှုတွေမရှိတဲ့အခါတိုင်းမှာလက်နက်ကင်တိုက်ကြတာလက်ပစ်ဘုံးနဲ့ပစ်ခတ်သွားတာမျိုးတွေလည်းရှိနေကြတာပါ။ဒီအတွက်နေဆက်နေပြည်သူတွေကတော့စိုးရိမ်စိတ်တွေနဲ့နေထိုင်နေရတယ်ဆိုပြီးပြောပြပါတယ်
။တုံးမှနေရတဲ့သူအတွက်စိုးရိမ်မှုတော့ဖြစ်ကြပါဘူး။သူတို့တွေကဘာလုံးမလဲဆိုတော့စိုးရိမ်စိတ်တွေကအလုံးရှိကြတယ်။အဲ့ဒီကတဲ့တဘုံအိမ်နေနဲ့ဤတဲ့လူတွေလည်းစိုးရိမ်ရတာပေါ့အဲ့လိုမျိုးဟိုအရင်နေရာလဲဆိုရင်ဘာလို့လဲဆိုတော့သူတို့ကတဲ့တုံနေသူတို့တက်ချင်လဲဆိုလို့ရှိရင်သူတို့လက်နက်ကင်ညော်မြို့ထဲမှာတောင်လူကိုတက်တယ်လေအနန္တဆိုင်ကစည်းရင်းနဲ့တောင်ပြစ်တက်တာမျိုးအဲ့မျိုးရှိရလေ
ဘုံပေါက်ကွဲမှုကြောင့်တော့လူတွေထိခိုက်ဒဏ်ရာရရှိရမျိုးတွေမရှိကြောင်းဒီလိုပြစ်ခတ်မှုတွေနဲ့ပတ်သက်လို့တော့တမူးရဲစခန်းကိုဆက်သွယ်စုံစမ်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအိန္ဒိယနယ်စပ်တမူးမြို့ဟာနှစ်နိုင်ငံကုန်သည်တွေတွာလာနေတဲ့မြို့ဖြစ်ပြီးမကြာခဏဆိုသလိုပြစ်ခတ်မှုတွေဘုံပေါက်မှုတွေလည်းရှိနေတာပါဒီအတွက်နိုင်ငံနယ်စပ်တာဝန်ရှိသူတွေကတော့ဒီလိုပြစ်ခတ်မှုတွေရှိတိုင်းဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုအပြေရှားကြလိမ့်ရှိပါတယ်တခါတရံမှာတော့ဒီလိုပြစ်ခတ်သွားသူတွေဟာနိုင်ငံခြား တွာလာနေထိုင်နေကြသူများဖြစ်ပြီးထပ်ပြေးလွတ်မြောက်သွားကြတာကြောင့်ပြစ်ခတ်သူတွေကိုဖမ်းဆီးရမိတာမျိုးတွေတော့တိတ်မရှိပါဘူး။နေဆက်မျိုးဖြစ်တဲ့တမူးမျိုးဟာနှစ်နိုင်ငံကုန်သွယ်ရေးလုပ်နေတဲ့မျိုးဖြစ်ပြီးနေဆက်ဈေးဆိုရင်နှစ်နိုင်ငံကြားမှာလုံခြုံရေးအရခြားနားထားတဲ့နေရာမျိုးတွေတိတ်မရှိတဲ့အတွက်နှစ်နိုင်ငံနေဆက်ပြည်သူတွေကတော့ကူးတန်းတွာလာမှုတွေပုံမှန်လုပ်ကိုင်နေကြတဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်ရှင်။
ရရှိမှာပြန်ကချင်ပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လဲစတင်လာခဲ့တဲ့စစ်ပိုးတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပေးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတိမငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုးပြီးတော့ရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပေးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ။
စနေနေ့ညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖန်ယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်ခင်ပြုထွေးပြောပြပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်နဲ့မောင်ကျောဒေသတွေဘက်မှရှိတဲ့ရဲကင်းစခန်း30လောက်ကိုလက်နက်ကန်အကြမ်းဖက်သမားတွေကတစ်ချိန်တည်းတစ်ပြိုင်တည်းထဲမှာအလစ်ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲကျက်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုလဝကမှူး2ဦးသေဆုံးသွားပါတယ်။အချက်ဖက်သမား59ယောက်လည်းသေဆုံးပြီးတော့တယောက်ကိုတော့ဖမ်းဆီးနိုင်ခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့တောက်ချာနေမနဲ့စောစောအချိန်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်သက်အစဉ်ကန်စာတရားဝင်ထုတ်ပြန်လိုက်ပြီးတဲ့နောက်တနေ့မှာပဲအခုဖြစ်ရကျင်းပတာပါရှင်။တိုင်းဝင်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုဖမ်းဝရမ်းထုတ်လိုက်တဲ့အကြောင်းထိုင်းတရားရုံးချုပ်ကဒီနေ့တောက်ကြနေမှာပြောပါရယ်။တိုင်းဝင်ကြီးချုပ်ဟောင်းရင်းလက်ဟာသူ့အပေါ်ပေါ်ရမှုနဲ့တရားစွဲထားတဲ့အမှုအမိန့်ချမှာကိုတရားရုံးကလာရောက်ဖို့ပြတ်ကွက်ခဲ့တဲ့အတွက်အခုလိုဖမ်းဝရမ်းထုတ်လိုက်တာဖြစ်ပါရယ်။သူရဲ့ရှင်းနေကတော့ဝန်ကြီးချုပ်ဟောင်းရင်းလက်ဟာအလွန်ကိုနာမကျန်းဖြစ်နေတယ်လို့ပြောပါရယ်။ဒါပေမဲ့တရားရုံးချုပ်ရဲ့ညင်ညာချက်မှာတော့တရားပြိုင်ဟာပုံရှောင်နေတယ်ဓမ္မမဟုတ်ထွက်ပြေးနေတယ်လို့ထင်တဲ့အကြောင်းဖော်ပြထားပြီးတော့လာမယ့် September 29ရက်နေ့မှာအမိန့်ချဖို့အတွက်ယုံကြည်ပေးထားပါရယ်ရှင်။အာဖဂန်နစ္စတန်နိုင်ငံဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့ရုရှားနဲ့အမေရိကန်ဆိုရအရာရှိတွေကြားမှာကြာတာရင်းတွေတုန်းကအပြန်အလှန်ဆွဆွဲပြောဆိုပြီးတစ်ဖက်နဲ့တစ်ဖက်ပြစ်တင်နေကြပါရယ်။အမေရိကန်သမ္မတထရမ့်ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာနီးပြူဟာတဲ့ဟာအင်အားသုံးကင်တွယ်ဖို့အဓိကအရွယ်တာဖြစ်တဲ့အတွက်စိတ်ပြတ်ရတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ကြကိုအမေရိကန်ထိတ်တန့်အရာရှိတူကပဲချပါရယ်။အာဖဂန်နစ္စတန်နဲ့ပတ်သက်လို့ငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်အောင်အမေရိကန်ကအလေးထားဆောင်ရွက်နေတာဖြစ်တယ်လို့သူကပြောပါရယ်ရှင်။ တဲ့ရင်အချင်းချုပ်ကိုမကင်ပြူထွေးတင်ညာပေးခဲ့တာပါရှင်ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Natural Kelly ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါည9:00-10:00ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24-25-30-50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.